မြန်မာနိုင်ငံအရှိမအရှိတောင်အာရှနိုင်ငံများအတင်အာဆီယံဘက်ကမျှော်မှန်းထားသလောက်ထိထိရောက်ရောက်မဆောင်ရွက်နိုင်ကြောင်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကဩဂုတ်လ20ရက်တောက်ကြံနေ့တွေ့ဆုံပြီးမြန်ကန်မှာပြောပါတယ်ဆီယနာတင်ခံရပြီးတဲ့နောက်မတိမငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံပြန်လည်ငြိမ်းချမ်းတည်ငြိမ်ရေးတန်တမာရေးအရာဆောင်ရွက်ဖို့ကုလသမဂ္ဂနဲ့နိုင်ငံအများအပြားကအာဆီယံအဖွဲ့ကြီးကိုတိုက်တွန်းထားတာဖြစ်ပါတယ
် Not as effective or as quick as we would have hoped for butThis is a difficult situation. Well, you've seen
yesterday's ASEAN နဲ့မျှော်မှန်းထားသလောက်ထိရောက်မှုမြန်ဆန်မှုမရှိကြောင်းအခြေအနေကလည်းခက်ခဲတဲ့အကြောင်းစင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan က Reuters သတင်း Agency ကိုပြောပါတယ်။ ASEAN ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်အဖြစ် Brunei ဒုတိယနိုင်ငံခြားရေးဝန်ကြီး Irawan Yusuf ကိုခန့်ထားပြီးဖြစ်ပေမဲ့လည်းမြန်မာစစ်တပ်ဘက်ကပူးပေါင်းဆောင်ရွက်မှုကတိတ်ပြီးတော့နှိမ့်ကွေတယ်လို့ယူဆကြောင်းလည်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။လာမယ့်နိုဝင်ဘာလအတွင်းကျင်းပမယ့် ASEAN ခေါင်းဆောင်များညီလာခံတိုင်ခင်မှာASEAN ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ရဲ့မြန်မာခီးစဉ်နဲ့ပတ်သက်လို့ထူးခြားမှုရှိလာမယ်လို့မျှော်လင့်ကြောင်းပြောပေမဲ့ ASEAN အထူးကိုယ်စားလှယ်ရဲ့မြန်မာခီးစဉ်အနှစ်သာရရှိဖို့ကတော့စစ်တပ်အနေနဲ့သက်ဆိုင်သူအလုံးနဲ့တွဲဆုံခွင့်ပေးဖို့ဖြစ်တယ်လို့လည်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကသတိပေးပါတယ်ရှင်